မြန်မာနိုင်ငံရဲ့69ကြိမ်မြောက်လွတ်လပ်ရေးနှင့်အခါသမျှမှာမြန်မာပြည်သူတွေပျော်ရွှင်ချမ်းမြေ့စေဖို့အတွက်သမ္မတအိုဘားမားနဲ့တကွအမေရိကန်ပြည်သူတွေကိုစားအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဆုမွန်ကောင်းတောင်းလိုက်ကြောင်းတောက်ကြနေမှာအမေရိကန်နိုင်ငံခြားရေးဌာနကသတင်းထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံဟာဒီမိုကရေစီနီးကြပြီးငြိမ်းချမ်းချမ်းနဲ့စီးပွားရေးဖွံ့ဖြိုးတဲ့ခင်မီတိုးတက်တဲ့နိုင်ငံဖြစ်လာရေးအတွက်ဆက်ပြီးပြုပြင်ပြောင်းလဲမှုတွေလုပ်နေသေး၍အမေရိကန်ပြည်တော်စုကလည်းပံ့ပိုးကူညီပေးနေမယ်ဆိုတာကိုဒီလိုနေဒူးနေမြန်မှာထပ်ပြီးခရီးပေးပါကြောင်းဝန်ကြီးကယ်ရီကပြောကြားလိုက်သလိုမြန်မာနိုင်ငံသားတွေတောင့်တနေတဲ့ဆန္ဒတွေပြေဝလာတဲ့အနာဂတ်မှာအတူလက်တွဲပြီးအောင်ပွဲခံကြမှာဖြစ်ကြောင်းလည်းပြောပါတယ်။ပြီးခဲ့တဲ့ဩဂုတ်လဝန်ကြီးကယ်ရီမြန်မာနိုင်ငံကိုဒုတိယကြိမ်တွားရောက်ချိန်မှာလွန်ခဲ့တဲ့15နှစ်အမေရိကန်အထက်လွှတ်တော်အမတ်ဘွားနဲ့ပထမကြိမ်ရောက်သွားတော့ကအနေထားနဲ့တိတ်ကွာပြီးအပြောင်းလဲကြီးပြောင်းလဲနေတာကိုတအံ့တော်တွေ့ရတယ်လို့ဆိုပါတယ်။ဒါဟာတစ်ချိန်ကနှစ်နိုင်ငံကြားတန်တမာရေးစီးပွားရေးနဲ့ရင်ကျင်းမှုဆိုင်ရာနယ်ဆိုင်နဲ့ဆက်ဆံရေးတွေဖြစ်နိုင်တော့မှာမဟုတ်ဘူးလို့ထင်ထားတဲ့မြန်မာနိုင်ငံမှာအပြောင်းလဲတွေကိုကိုယ်တိုင်မျက်ဝါးထင်ထင်မြင်တွေ့ခဲ့ရတာလို့လည်းထုတ်ဖော်ပြောဆိုခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံဒီမိုကရေစီခရီးအတွက်အမေရိကန်နိုင်ငံကဘယ်အတိုင်းတာထိလက်တွဲဆောင်ရွက်နိုင်လဲဆိုတာဟာလက်ရှိဒီအပြောင်းလဲကတက်တည်ပြနေတယ်လို့မြန်မာကကဘာကိုဆက်ပြီးတကားဖွင့်ပေးထားချိန်မှာဒီလက်တွဲဆောင်ရွက်မှုတွေကိုပုံမတွုံးမြင့်သွားနိုင်မှုအတွက်မျှော်လင့်ထားကြောင်းလဲကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ။